အဲ့တော့ကမ္ဘာမှာနိုင်ငံရေးနဲ့စီးပွားအင်အားအကြီးဆုံးဖြစ်တဲ့အမေရိကန်မှာအစိုးရပြောင်းလဲဖြစ်သွားလို့ရှိရင်ဒီကမ္ဘာတစ်လွှားကိုရိုက်ခတ်နိုင်တဲ့အနေအထားရှိနိုင်တယ်လို့မြန်မာရေးမှာလည်းဆက်ရမှုတွေရှိနေတာကြောင့်အခုလိုတို့ကစိတ်ဝင်စားစောင့်ကြည့်နေကြတာဖြစ်ပါတယ်အဲ့တော့အဲ့ဒီအကဲခတ်တွေရဲ့အမြင်ကိုမက်ခင်လီရန်ကုန်ကပေးပို့လာတာကိုပြောပြပါလားခင်ဗျာ
ဒီဆီယနာရှင်လောက်ကလွတ်မြောက်နိုင်ရေးဒီမိုကရေစီဖော်ဆောင်နိုင်ရေးအားပေးနိုင်မှုတွေကြောင့်မြန်မာလူမှုအတွင်းမှာလည်းဒီရွေးကောက်ပွဲနဲ့ရွေးကောက်ပွဲလွန်ပြောင်းလဲမှုတွေအပေါ်အထူးစိတ်ဝင်စားလာကြပါတယ်။တင်ရင်ကဗျူဟာအဖွဲ့ကဦးသိန်းထွန်းကတော့အမေရိကန်ရွေးကောက်ပွဲအလွန်မှာဘယ်သမရရရင်မြန်မာပြည်ပေါ်ဘလို့တက်ရောက်မှုတွေရလာမလဲဆိုတာနဲ့ပတ်သက်လို့သူကအခုလိုဖြေပါတယ်
။ဒီမိုကရေစီအားသာချက်ဖြစ်သွားရင်တော့ထုံးထမ်းနေပေါ့။သူတို့ရဲ့ဒီမိုကရေစီသုံးနေကြလမ်းစဉ်အတိုင်းပဲထုံးထမ်းနိုင်ငံရေးဖိအားတွေရှိလာမယ်။မြန်မာယူနေပတ်သက်လို့သူတို့လုံးနေကြလမ်းစဉ်တွေပေါ့နော်။ပြဿနာတွေရှိလာတယ်။အဲ့တော့တခါတစ်ခါ Republican ကြည့်ရတော့လေ Donald Trump လက်ထက်တုန်းကတော့သူကဒီမြန်မာပြည်နဲ့ပတ်သက်လို့စိတ်ဝင်စားခဲ့ပြီးမယ်သူကတရုတ်ကိုတော့သူပြန်ပြောင်းနေတယ်ခိုင်ပြီးတော့ဒီစီးပွားရေးစစ်ပွဲမျိုးဆင်ခဲ့ခဲ့ဦးတာဟုတ်တော့ဒီချိန်မှာသူဘယ်လိုထက်လို့အောင်လဲအကယ်၍စီးပွားရေးစစ်ပွဲဆင်လို့မဟုတ်ဘဲနဲ့အပေါ်စီခံကစားတဲ့ပုံစံနဲ့မြန်မာအများတုံးသွားနိုင်တာပေါ့ဒီတစ်ချက်တော့ဒီ Republican ဘက်နဲ့ပတ်သက်ပြီးကျွန်တော်တို့စဉ်းစားကြလို့ရှိတယ်သို့တော်တော့ဘာသာအနေထားအရ American ကိုနိုင်ပြီးနေမယ်သူနိုင်ငံတွင်းကဒီဆိုင်ရဲ့ဒီပုံစံမျိုးဖြစ်ရှင်းမှာဖြစ်တဲ့အတွက်ကြောင့်လက်ရှိအနေအထားမှန်းဆကြရတော့ Republican တက်လာတာကတော့နည်းနည်းလေးတော့ဟိုကျွန်တော်တို့အတွက်သက်တမ်းအသက်တာကြောင့်ဖြစ်သွားနိုင်ရတော့နည်းနည်းမြန်မာအနေနဲ့ကတော့ Donald Trump ရဲ့နိုင်ရမှုကပို့ပြီးတော့အသာချင်းရှိနိုင်မယ်လို့ပဲမြင်ပါတယ
်အမေရိကန်နိုင်ငံဟာကမ္ဘာအင်အားကြီးရှေ့ဆောင်နိုင်ငံတစ်ခုဖြစ်တာမို့သမရရွေးကောက်ပွဲလွန်မူဝါဒအပြောင်းလဲတွေကကမ္ဘာကြီးပေါ်အများကြီးတက်ရောက်စေနိုင်တာမို့အမေရိကန်ရွေးကောက်ပွဲကိုစောင့်ကြည့်နေတယ်လို့ပြောလာသူကတော့လူပေါင်းတဲ့ပါတီဥက္ကဋ္ဌဖြစ်တဲ့ဦးအောင်မိုးစောပါသူကတော့ဒီမိုကရေစီအရေးလူ့အခွင့်အရေးတွေအတွက်ဒီမိုကရက်တွေရဲ့ချမှတ်တဲ့လုပ်ကိုင်မှုတွေကစနစ်ကျတာတိကျတာမို့ဒီမိုကရက်တွေကိုနိုင်စေချင်တယ်လို့ဆိုပါတယ်
။အမေရိကန်နိုင်ငံကဘယ်လိုပဲပြောကနေကမ္ဘာကြီးကိုဖြစ်ရနေပြီတော့ပေါ့နော်။ဥဆောင်နေတဲ့နိုင်ငံလို့ပြောလို့ရတယ်။ဒီနိုင်ငံမှာတက်လာမယ်။နောက်သမရဟာကျွန်တော်ဒီကမ္ဘာကြီးရဲ့အပြောင်းလဲကိုအများကြီးတက်ရောက်နိုင်တဲ့အခြေအနေရှိတယ်။ကျွန်တော်အနေနဲ့ကတော့ကျွန်တော်ဒီမိုကရက်ကိုပို့ပြီးတော့စိတ်ဝင်စားပါတယ်ကမ်လာကိုပို့ပြီးတော့စိတ်ဝင်စားတယ်လို့ကျွန်တော်ပြောချင်ပါတယ်အတိကကဒီကမ်လာမှာပို့ပြီးတော့မူတွေပေါ်စီတွေသဘောထားရင်းနဲ့ပတ်သက်ရင်ပို့ပြီးတော့တိတိကျကျရှိတယ်လို့ကျွန်တော်နားလည်ပါတယ်ဗျဒီမိုကရေစီအတိကကတော့လူ့အခွင့်အရေးဒီကိစ္စရင်းနဲ့ပတ်သက်ရင်ဒီဒီမိုကရက်ပါတီရဲ့ကနေသဘောထားတွေအမြင်တွေပို့တော်ကြတယ်လို့ပြောချင်ပါတယ်ဗျ
မြန်မာနိုင်ငံ၏လေးလာသုံးသက်သူတူကတော့မြန်မာအရေးကိုအလေးထားသူတိုင်းအမေရိကန်သမ္မတရွေးကောက်ပွဲကိုစိတ်ဝင်စားတယ်လို့ဆိုပါတယ်။လက်ရှိရှင်ပြိုင်နေကြတဲ့သမ္မတနှစ်ဦးထဲမှာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်ကတော့မြန်မာအရေးကိုလက်ရှိသမ္မတဂျိုးဘိုင်နန်ထက်ပိုပြီးစိတ်ဝင်တစားလှုပ်လာနိုင်တယ်လို့သူကသုံးသပ်လိုက်ပါတယ်
။မြန်မာနိုင်ငံ၏ပတ်သက်ရင်အမေရိကန်သမ္မတရွေးကောက်ပွဲဟာစိတ်ဝင်စားတယ်လို့လို့မရပါဘူး။ကမ္ဘာနဲ့မှာတခြားနိုင်ငံတွေလိုပဲအမေရိကန်ကမြန်မာနိုင်ငံမှာတည်ရောက်မှုရှိတယ်ထောက်တဆင်းသိနေခဲ့အကြောင်းလေးတော့မှာသမရဥပမာဆိုအပ်စီကထောက်ခံကူညီမှုကြီးမားမားကိုရခဲ့ပါတယ်။ကိုယ်ပကမစစ်မှန်လို့အားနည်းလို့သာအကျိုးရှိတယ်တော့မရှိကြဘူး။ဆိုတော့တစ်ချိန်ကရန်သူတွေဖြစ်ခဲ့တဲ့ဗီယက်နမ်နိုင်ငံရဲ့ဥပမာကမြန်မာပြည်ယူတဲ့နမူနာကောင်းအောင်တဲ့နမူနာလို့ပြောနိုင်ပါတယ်။ဆိုတော့မြန်မာရေးကိုစိတ်ဝင်စားဖို့တည်ကြတာကတော့ဒီမိုကရက်တစ်သမ္မတဖြစ်တဲ့ကမလာဟဲရစ်ပါ။ဆမ်စိတ်ဝင်စားတာကတော့ဒီကနေ့သမရသက်သာမှသူသက်တည်ပြပြီးပါပြီ။ကျွန်တော်တင်တဲ့ကမလာဟာဂျိုးဘိုင်ဒန်တက်တော်မြန်မာပြည်ကိုပိုဆိုင်ဝင်စားမယ်လို့ယူဆပါတယ
်။မေဂန်ရွေးကောက်ပွဲကျင်းပဖို့နောက်ဆုံးသတင်းပတ်ထည့်ရောက်ရှိနေချိန်မှာပဲမဲဆွေစည်းရုံးမှုတွေအတွင်းပြည်တွင်းရေးကိစ္စတွေနဲ့တူတရုတ်နိုင်ငံနဲ့အမေရိကန်နိုင်ငံကြားအားပြိုင်နေတဲ့အခြေအနေတွေလည်းရှိနေပေမဲ့အမေရိကန်ပြည်တော်စု YouGov လူလူစစ်တမ်းထောက်ခံရေးဖွဲ့ထုတ်ပြန်ကြရတော့အမေရိကန်မဲဆန္ဒရှင်တွေဟာတရုတ်ရဲ့ချင်းချောင်းမှုအန္တရာယ်ထက်ပြည်တွင်းကစီးပွားရေးလူဝင်မှုကြီးကြပ်ရေးနဲ့ဒရေဖြတ်ချခွင့်အခွင့်အရေးစတဲ့ပြည်တွင်းကိစ္စတွေကိုပိုပြီးအာရုံစိုက်နေကြတယ်လို့ပြောပါတယ်။အမျိုးသမီးရေးလှုပ်ရှားသူတူလည်းဖြစ်နိုင်ငံတကာမြန်မာသတင်းမီဒီယာစီမံညွှန်ကြားရေးမှုတူလည်းဖြစ်တဲ့မက်တင်တင်ညိုကတော့အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့စိတ်ဝင်စားရတာကသမ္မတအပြောင်းလဲအလွန်မှဖြစ်ပေါ်လာမဲ့ policy ကအမေရိကန်နိုင်ငံမှာတွားရောက်နေထိုင်နေတဲ့မြန်မာရွှေ့ပြောင်းတွေတကမ္ဘာလုံးဆိုင်ရာလူအခွင့်အရေးဆိုင်ရာကိစ္စရပ်တွေနဲ့အမျိုးသမီးအခွင့်အရေးတွေပေါ်တက်ရောက်နိုင်တဲ့အတွက်ကြောင့်စိတ်ဝင်စားလေးလာစောင့်ကြည့်ဖြစ်တယ်လို့သူကအခုလိုပြောပါတယ်
။မြန်မာပြည်ရေးနဲ့ဆက်ဆက်ပြီးတော့မှဒီအမေရိကန်နိုင်ငံမှာဘယ်သူကသမ္မတဖြစ်မှလာမှာလဲဆိုတာကိုစိတ်ဝင်စားသလိုတစ်ဖက်ကလည်းအမေရိကန်လိုနိုင်ငံမှာသမ္မတတရားရောက်ကဖြစ်သွားရင်သူ့နိုင်ငံရဲ့ သူနိုင်ငံရဲ့ဒီဒီမိုကရေစီနဲ့လူ့အခွင့်အရေးပိုင်းဆိုင်ရာဟိုပုံမတိုးတက်အောင်လှုပ်ဆောင်တဲ့အပိုင်းမှာနောက်တူဦးတယောက်ချင်းစီရဲ့အခွင့်အရေးဆိုင်ရာတွေအတွက်ကိုပါအမခန့်ချက်ပေးနိုင်တဲ့ဒီလှုပ်ဆောင်မှုမျိုးတွေကဘယ်လောက်ထိရှိနိုင်မလဲဆိုတဲ့ဟာကိုလည်းစောင့်ကြည့်ကြတာလည်းရှိတယ်ပေါ့နော်အဲ့ဒီထဲမှာတော့ဒီပြောမစို့ကျမတို့ဒီအမေရိကန်နိုင်ငံမှာသွားရောက်အခြေချတဲ့ migrant တွေရဲ့ဒီအခွင့်အရေးဆိုင်ရာကိစ္စရဲ့ဒီအတွက်ကလည်းအရေးကြီးသလိုမျိုးတစ်ဖက်ကကျမတို့ဒီအမျိုးသမီးတွေရဲ့အခွင့်အရေးနဲ့ LGBT ပေါ့နော်ဒီ Q+ ပေါ့သူတို့ရဲ့အခွင့်အရေးတွေအတွက်ကလည်းအများကြီးသွားပြီးတော့မှတက်ရောက်မှုရှိတယ်။ဒါကြောင့်မို့လို့ကျမတို့တွေကတမရရွေးကောက်ပွဲကိုအတော်လေးကိုဟိုစောင့်ကြည့်ကြတယ်။အာပြီးတဲ့အခါကျလို့ရှိရင်လည်းတုံ့တက်မှုမျိုးတွေလည်းအများကြီးလုပ်ကြတယ်ပေါ့နော်
။တမရလောင်းတွေကလည်းနောက်ဆုံးအချိန်ထိအပြိုင်ဆိုင်မဲဆွဲစည်းရုံးမှုတွေလုပ်ခဲ့ကြသလိုလက်ရှိအချိန်မှာလည်းအမေရိကန်နိုင်ငံတွင်းမှာတမရရွေးကောက်ပွဲတွေကျင်းပနေပါပြီ။လူလူထောက်ခံမှုလက်ရှိအချိန်ဒီမှာအကျိန်နယ်ဖြစ်နေပြီးတော့ရွေးကောက်ပွဲနေ့မတိုင်ခင်ကြိုတင်မဲပေးသူပေါင်းကတော့89တန်းကျော်ရှိနေပါတယ်ရှင်။